မြန်မာနိုင်ငံအတွင်းရေကာတာတွေတိဆောက်မဲ့နေရာတွေကဒေသခံတွေကိုရွှေ့ပြောင်းတဲ့နေရာမှာအစိုးရအနေနဲ့ဥပဒေချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ Physicians for Human Rights လို့ခေါ်တဲ့လူခွင့်ရေးအတွက်ဆရာဝန်များအဖွဲ့ကထုတ်ပြန်တဲ့စီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်တောင်ပိုင်းပန်လောင်မြစ်တလျှောက်ရေကာတာတိဆောက်မဲ့နေရာတွေကနေအဲ့ဒီမှာရွှေ့ပြောင်းခံရတဲ့ဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးတော့အဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့တာလို့ဆိုရတယ်။အပြည့်စုံကိုကုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် Physicians for Human Rights လို့ခေါ်တဲ့လူခွင့်ရေးအတွက်ဆရာဝန်များအဖွဲ့ကဒီအစီရင်ခံစာကိုအောက်တိုဘာလ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရေကာတာတွေတိဆောက်တာအပါအဝင်မြန်မာနိုင်ငံအတွင်းလှုပ်ဆောင်နေတဲ့စီမံကိန်းအကြီးစားတွေအတွက်ဒေသခံတွေရဲ့သဘောဆန္ဒမပါဘဲအာရမပြောင်းရွှေ့ခိုင်းမှုတွေမြေသိမ်းရာသိမ်းအမှုတွေမကြာခဏဖြစ်ပေါ်နေတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းပန်လောင်မြစ်တလျှောက်ရေကာတာတိဆောက်ဖို့အတွက်နေရရွှေ့ပြောင်းပေးလိုက်ရတဲ့ဒေသခံတွေထံမှစစ်တမ်းကောက်ယူပြီးဒီစီရင်ခံစာကိုထုတ်ပြန်လာလို့အဖွဲ့ရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ Whitney Brown က VOA ကိုပြောပါတယ
် But what's happening in this case in Myanmar is that the land is being confiscated by the government
မြန်မာနိုင်ငံမှာဖြစ်နေတာတွေကိုကြည့်မယ်ဆိုရင်နေရာမြေတွေကိုအစိုးရကသိမ်းပိုက်ပြီးရေကာတာတို့တိလဝါစိတ်ကန်းစီမံကိန်းတို့လိုနေရာတွေမှာနိုင်ငံသားကုမ္ပဏီတွေကိုရင်းနှီးမြှုပ်နှံခွင့်ပြုနေတာဖြစ်ပါတယ်အဲ့ဒီလိုစီမံကိန်းတွေအတွက်နေရက်ရွှေ့ပြောင်းခံကြရတဲ့ဒေသခံတွေအနေနဲ့သူတို့မှာဘလို့အခွင့်အရေးရှိတယ်ဆိုတာကိုမသိရှိတာရောအစိုးရအပေါ်အယုံကြည်မရှိတာရောအဲ့အရာကြောင့်သူတို့ရွှေ့ပြောင်းခံရတဲ့ကိစ္စနဲ့ပတ်သက်လို့ဘာမှပြန်မလုပ်နိုင်ကြပါဘူ
းဒီနေရာမှာဥပဒေချိုးဖောက်မှုတွေကိုတွေ့ရတယ်လို့Whitney Brown ကဆက်ပြောပါလေ
So the first thing is that the due process rights are not being protected. Then the second thing is what's actually happening.
ပထမအချက်အနေနဲ့နိုင်ငံသားတွေရတဲ့ရထိုက်တဲ့အခွင့်အရေးကိုအကာအကွယ်မပေးဘူးဆိုတာကိုတွေ့ရပါတယ်။ဒုတိယအချက်ကတော့အမှန်တကယ်ဘာတွေဖြစ်နေတယ်လဲဆိုတာပါ။စေတီဆောက်ဖို့အတွက်နေရက်ရွှေ့ပြောင်းခံလိုက်ရတဲ့ဒေသခံတွေရဲ့လက်ရှိအခြေအနေဟာမူလကထက်အများကြီးဆိုးရွားနေတာကိုတွေ့ရပါတယ်။ကျမတို့အနေနဲ့အဓိကထားသုတေသနလုပ်ခဲ့တာကတော့စာနယ်ရိက္ခာဖူလုံမှုတောက်တုံးရေတန်းနဲ့တကိုရေတန်းရှင်းမှုသူတို့နေတဲ့အိမ်တွေရဲ့အရေးအသွေးကျမရေးစောင့်ရှောက်မှုရမရနဲ့အသက်မွေးဝမ်းကြောင်းမှုကိစ္စတွေဖြစ်ပါတယ်
။ပန်လောင်မြစ်တိဆောက်ရေးအတွက်နေရရှိပြောင်းခံရသူတွေထံကနေကောက်ယူရရှိခဲ့တဲ့စစ်တမ်းမှာအဓိကဖော်ပြထားတဲ့အချက်တွေကတော့ဒေသခံ46ရာခိုင်နှုန်းဟာမိမိသဘောဆန္ဒမပါဘဲကြောက်ရွံ့လို့ဒါမှမဟုတ်နောက်ပိုင်းမှာတခုခုဖြစ်မှာဆိုလို့ပြောင်းရွှေ့ပေးလိုက်တာရွှေ့ပြောင်းခံရတဲ့မိသားစုစုစုပေါင်းရဲ့83ရာခိုင်နှုန်းဟာမြန်မာနိုင်ငံရဲ့အနေဆုံးဝင်ငွေအောက်ကိုကျဆင်းသွားတာရွှေ့ပြောင်းခံရသူ93ရာခိုင်နှုန်းဟာသူတို့ရဲ့နေမှုထိုင်မှုအလုံးမူလကတဲ့အခြေအနေပိုဆိုးသွားတာရွှေ့ပြောင်းခံရသူ97ရာခိုင်နှုန်းဟာသူတို့လိုအပ်ချက်တွေဖြည့်ဆည်းဖို့လုံလောက်တဲ့ဝင်ငွေမရှိတာအလုံးနဲ့က45ရာခိုင်နှုန်းဟာလုံလောက်တဲ့တောက်ရည်မရှိတာနဲ့ဒီရွှေ့ပြောင်းခံရသူ87ရာခိုင်နှုန်းဟာစိတ်ကြဝေဒနာခံစားရပြီးအဲ့ဒီအတွက်သူတို့ကိုလိုအပ်တဲ့လမ်းညွှန်ချက်တွေပေးဖို့လိုဖြစ်ပါတယ်။ဒီလူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်လွှတ်တော်အနေနဲ့ကော်မရှင်တရားဖွဲ့စည်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်း Whitney Brown ကထောက်ပြပါတယ်
။ So what we've asked for is that in a case where people have already been displaced and are suffering as a result of that
ရွှေ့ပြောင်းခံထားရပြီးအဲ့ဒီလူရွှေ့ပြောင်းခံရတဲ့အတွက်ဒုက္ခဆင်းရဲနဲ့ကြုံတွေ့နေရသူတွေနေရက်ရွှေ့ပြောင်းမခံရခင်ကအခြေအနေထက်ပိုးဆိုးတဲ့ဘဝမျိုးမဖြစ်ရလေအောင်လွှတ်တော်အနေနဲ့ကော်မရှင်တရက်ဖွဲ့စည်းပြီးကူညီဆောင်ရွက်ပေးဖို့ကျမတို့တောင်းဆိုပါတယ်။ဒါ့အပြင်လက်ရှိအခြေအနေမှာအစိုးရကမျက်ကွယ်ပြုထားတဲ့မီယိုဖလာလေယာဉ်ပိုင်ဆိုင်မှုကိုအတိအမှတ်ပြုပေးဖို့အပါအဝင်လေယာဉ်အသုံးချမှုနဲ့ဆိုင်တဲ့မူဝါဒတွေပြဋ္ဌာန်းပေးဖို့လည်းကျမတို့တောင်းဆိုပါတယ်။
ပန်လောင်မြစ်ကျောင်းတစ်လျှောက်ကကျေးရွာပေါင်း23ရွာမှာရှိတဲ့လူပေါင်း 8,000 ကျော်အာရမရှိပြောင်းခံခဲ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။နယူးယောက်မြို့အခြေစိုက် Physicians for Human Rights လို့ခေါ်တဲ့လူ့အခွင့်အရေးအတွက်ဆရာဝန်များအဖွဲ့ဟာမြန်မာနိုင်ငံအတွင်းစေတနာဝန်ထမ်းကျန်းမာရေးစောင့်ရှောက်မှုတွေလှုပ်ဆောင်ပေးနေတဲ့အဖွဲ့ဖြစ်တဲ့အပြင်လေယာဉ်သိမ်းဆည်းမှုတွေအပါအဝင်လူထုအကြမ်းမာရေးနဲ့လူ့အခွင့်အရေးဆိုင်ရာအသိပညာပေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။